ထိုင်းနိုင်ငံမှာရှေ့သတင်းပတ်တဲ့ချင်းပမဲ့ယူကပွဲတွေဒီကနေ့ကြိုတင်မဲတွေစပေးနေကြပါပြီ။တနင်္ဂနွေနေ့တရက်ထက်သာကြိုတင်မဲပေးဝင်ရတာကြောင့်မနေ့စောစောမှာပဲဘန်ကောက်မြို့တော်မှာမဲပေးမဲ့သူတွေလည်းတန်းစီဆောင်ဆိုင်နေကြကြတာပါ
။อยากเห็นการเปลี่ยนแปลงของประเทศไทยไปอีกในมุมมอง
ထိုင်းနိုင်ငံမှာအမြင်နဲ့ပြောင်းလဲတစ်တွေကိုကိုယ်တိုင်မြင်နေပါတယ်။အရင်ဆိုရဗားရီလောက်ခဲ့တယ်ဆိုတာတွေ့ခဲ့ပြီးမှတော့အစိုးရတဲ့အာဏာရပြီးတော့ထိရရောက်အုပ်ချုပ်ဖို့လည်းမျှော်လင့်မိပါတယ်လို့ဘန်ကောက်မြို့ကအသက်34နှစ်အရွယ်မဲဆန္ဒရှင်စီရီဖွန်နံဖက်ကပြောသွားတာပါ။အလုပ်တော်ကိုစနေရ900အတွက်ရှင်ပြန်ရမယ်မေလ14ရက်နေ့ရွေးကောက်ပွဲမှာအသက်16နှစ်ပြည့်ပြီးမဲပေးခွင့်ရှိသူ52တန်းမှ2တန်းလောက်ကကြိုတင်မဲပေးဖို့စီရင်သွင်းထားကြတာပါ။ထိုင်းစစ်တပ်အကြီးအကဲဘိုချိုချီပရယုတ်ချန်ဟိုချာဦးဆောင်တဲ့အစိုးရတပ်တန်း8နှစ်ကျော်အကြာမှာအပြောင်းလဲကိုမျှော်လင့်နေကြသူတွေအတွက်အခုရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။2014ခုနှစ်မှာဆီယန္နာတိုင်းပြည်နောက်ပိုင်းအုပ်ချုပ်နေတဲ့အသက်69နှစ်အရွယ်ဝန်ကြီးချုပ်ပရယုတ်ဟာ2019ရွေးကောက်ပွဲမှာတစ်ဖက်သက်အနိုင်ရအောင်လုပ်ခဲ့တယ်လို့လည်းအတိုက်ခံတွေကစွပ်စွဲခဲ့ကြတာဖြစ်ပါတယ်။